ပြည်ခဲ့တဲ့လေးနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံတလွာလုံခြုံရေးအခြေအနေယိုယွင်းလာခဲ့တာကြောင့်ကလေးသူငယ်ပေါင်း 3,500 နီးပါးအသက်ခံခဲ့ရပြီး 9,000 ကျော်ဒဏ်ရာရရှိခဲ့တာအပါအဝင်ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုပေါင်း 1,000 ခွဲခန့်ဖြစ်ပွားခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးတစ်စောင်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဒွေယံမွန်ကျော်အန်ထိုနီယိုဂူတာရက်စ်ကကလေးသူငယ်များအပေါ်လူအခွင့်အရေးချိုးဖောက်မှုစိုးရိမ်ပွဲအဆင့်ထိရောက်လာတဲ့ကိစ္စကိုရှုတ်ချလိုက်ပါတယ်။ချက်တာပရင်းတကဖြန့်ချလိုက်တဲ့ဒီအစည်းအဝေးထဲမှာအဆိုးရွားနဲ့အဆိုးရွားလိုလာတဲ့တပ်ဖွဲ့တွေရဲ့ဘုံကျဲတိုက်ခတ်မှုကြောင့်ကလေးသူငယ်တွေတည်ဆုံမှုများပြားလာတဲ့ကိစ္စကိုအထူးဆိုရင်မကင်းဖြစ်မိတယ်လို့ဆိုပါရယ်ကုလသမဂ္ဂအစည်းအဝေးခန်းစားရလေချောင်းတိုက်ခိုက်မှုကြောင့်တည်ဆုံရတဲ့ကလေးသူငယ်အရေအတွက်ဟာ2015ကစပြီးနှစ်စဉ်များပြားနေတယ်လို့လည်းအစည်းအဝေးခန်းစားမှာဖော်ပြထားပါရယ်ခင်ဗျာ